းစားရတဲ့တောတာရှင်များရှင်လူထုကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ကိုမြမအမျိုးသမီးများနေ့လို့ဒီမိုကရေစီရေးလိုလားသူများကသတ်မှတ်ထားကြပါတယ်ဂျွန်လ19ရက်နေ့ကမြမအမျိုးသမီးများနေ့ပါမြမအမျိုးသမီးများနေ့မှာကြာရောက်မဲ့မွေးနေ့ရှင်လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကျမ်းမာပါစေလို့ဥစွာပထမဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ပတောက်နှံ့တနခါနှံ့သင်းနေတဲ့ကျမတို့မြမပြည်မှာယုံကြည်ချက်ခိုင်မာမြဲမြံတဲ့အမျိုးသမီးတွေရဲ့စိတ်ဓာတ်ကလည်းအင်မတန်မှဂုဏ်ယူစရာကောင်းလှပါတယ်အမျိုးသမီးဆိုတာမိခင်စိတ်ရှိသူများမှုနူးညံ့သိမ်မွေ့လှပါတယ်နူးညံ့သိမ်မွေ့တဲ့အမျိုးသမီးတွေမှာရဲရင်နဲ့ခွန်အားတက်တီတမျိုးရှိကြပါတယ်ဒီလိုတက်တီခွန်အားတွေနဲ့အင်းစိန်အချင်းထောင်ထဲမှာအချင်းကြခံခဲ့ရတဲ့နိုင်ငံရေးအချင်းသူဟောင်းမကွေးတိုင်းအဖွဲ့ချုပ်အမျိုးသမီးဒေါ်တန်တန်ထေးအကြောင်းကျမပြောပါရစေဒေါ်တန်တန်ထေးကိုယင်းနှီးချစ်ခင်သူများကမတ်ထေးလို့ပဲခေါ်ကြပါတယ်အသက်အရွယ်ကိုခံမှန်းလို့မရအောင်နှုတ်ပြပြီးထားဝစဉ်ပြုံးရွှင်နေတတ်တဲ့ဒေါ်တန်တန်ထေးကိုအဖွဲ့ချုပ်လူငယ်ကျမတို့ကိုယ်တိုင်လည်းချစ်ခင်စွာနဲ့မတ်ထေးလို့ပဲခေါ်ကြပါတယ်မတ်ထေးကအလှပြင်းလုပ်ငန်းနဲ့အသက်မွေးရသူဖြစ်ပါတယ်အလှဖန်တီးရှင်မတ်ထေးကသူ့အတတ်ပညာနဲ့တခြားသူတွေကိုရုပ်အလှတွင်ဖန်တီးပေးတာမဟုတ်ဘဲစိတ်အလှကိုပါဖန်တီးပေးနိုင်သူဖြစ်ပါတယ်။ဘဝနဲ့ပတ်ဝန်းကျင်ဆိုတာရှောင်ကွင်းလို့မရနိုင်ပါဘူး။ကျမတို့ဘဝရက်တီရှင်သန်ကြီးပြင်းနေရတဲ့အမိမြမပြည်မှာဖိနှိပ်သူကြောင့်အဖိနှိပ်ခံပြည်သူတွေအင်မတန်မှဆင်းရဲဒုက္ခရောက်နေရပါတယ်။ပြည်သူလူထုမှာဒန်းတူအခွင့်အရေးမရှိဘဲမတရားဖိနှိပ်ခံရမှုတွေပဲရှိပါတယ်။ဖိနှိပ်မှုကိုကြိတ်ပြီးခံစားနေရတဲ့ပြည်သူလူထုတွေရဲ့ဘဝကိုအလှဆင်ပေးဖို့မထေရုံးကန်လှုပ်ရှားခဲ့ပါတယ်။မထေကသူ့ကြရာဘဝမှာပတ်ဝန်းကျင်နဲ့ဝင်ဆက်နိုင်အောင်နေနိုင်သူဖြစ်ပါတယ်။မကွေးတိုင်းအဖွဲ့ချုပ်အမျိုးသမီးတာဝန်ခံမထေကရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးနဲ့မကွေးတိုင်းကိုပါတီတာဝန်များနဲ့လှုပ်ရှားသွားလာနေရသူဖြစ်ပါတယ်။ရန်ကုန်မြို့မှာရက်တီနိုင်ဖို့ကြောတနရာစာချနိုင်ဖို့မလွယ်ကူပါဘူးဒီလိုဒုက္ခတွေကိုလည်းမထေးကအပြုံးမပြည့်ရင်ဆိုင်နိုင်ပါတယ်ရုံးကန်လှုပ်ရှားမှုနဲ့အသားကျနေတဲ့အဖွဲ့ချုပ်အမျိုးသမီးပီပီမထေးကလည်းသူ့အတက်ပညာနဲ့ဘဝကိုရက်တီနိုင်ဖို့ဖြည့်ရှင်းခဲ့ပါတယ်အဖွဲ့ချုပ်ပါတီဝင်အမျိုးသမီးတွေကိုမထေးကစေတနာမြတ်တာနဲ့အိမ်တိုင်းရာရောက်စပင်းညှက်ပေးပါတယ်ပါတီဝင်အမျိုးသမီးတွေကလည်းတတ်နိုင်သလောက်မေတ္တာတုံ့ပြန်ပေးကြပါတယ်။မထေးရောက်သွားတဲ့အိမ်တိုင်းမှာပါတီဝင်တွေရဲ့မိသားစုနဲ့ပါချစ်ခင်ရင်းနှီးစွာနေတတ်တဲ့မထေးရဲ့မေတ္တာပလနီကာကိုကျမတို့လူငယ်တွေကအတုခိုးရပါတယ်။မထေးရဲ့ဇာတိမြေကအလှပြင်ဆိုင်လေးကမြမနိုင်ငံရေးပေါ်မူတည်ပြီးစိုးလိုက်ခြောက်လိုက်ရှိနေပါတယ်။ဒီလိုပါပဲမထေးရဲ့မိသားစုဘဝကိုလည်းစစ်အာဏာရှင်စနစ်ဆိုးကပျို့ကွဲပျက်စီးစေခဲ့ပါတယ်။သားနှစ်ယောက်မိခင်မတ်ထေးကအဖွဲ့ချုပ်ပါတီဝင်အမျိုးသမီးမှုစစ်ထောက်လှမ်းရေးတွေကနေအိမ်ကိုမကြာခဏလာပြီးစစ်ဆေးမေးမြန်းတတ်ပါတယ်။ဒါကိုမတ်ထေးခင်မွန်းတယ်ကမကြိုက်ပါဘူး။နိုင်ငံရေးကိုယွေမလားငါ့ကိုယွေမလားလို့မေးတဲ့ခင်မွန်းတယ်မေးခွန်းကမတ်ထေးအသင်းနှလုံးကိုဓာတ်နဲ့မှုန်းလိုက်တယ်လို့ပါပဲ။မြမပြည်ပြည်သူလူထုဖိနှိပ်မှုခံနေရတာကိုမတ်ထေးကြားနေမြင်နေရပါတယ်။ဒါကိုမမြင်ရောင်မကြားရောင်စောင်းပြီးမထေးတိတ်ဆိတ်မနေနိုင်ပါဘူးအများပြည်သူတွေဆင်းရဲသလိုမထေးလည်းဆင်းရဲပင်ပန်းခံခဲ့ရပါတယ်ဒါကြောင့်ခက်ခဲတဲ့လမ်းကြောင်းကိုမထေးရွေးချယ်ခဲ့ပါတယ်လွတ်မြောက်မှုအတွက်မထေးအသင်းနှလုံးကိုစည်တည်ခဲ့ရပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့စီယုံရေးခရီးစဉ်တွေမှာလည်းမထေးတက်ကြွစွာပါဝင်လှုပ်ရှားခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အထက်ပမာပြည်စီယုံရေးခရီးစဉ်အတွက်ရန်ကုန်ဘူတာကြီးကနေမီးရထားနဲ့ခရီးထွက်တဲ့အခါအဖွဲ့ချုပ်ပါတီဝင်တွေနဲ့အတူမထေးပို့ဆောင်ခဲ့ပါတယ်။လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံအားပေးတဲ့ပြည်သူလူထုတွေဘူတာကြီးရှေ့မှာကြိုဆိုခဲ့ကြပါတယ်။လူထုရဲ့အားပေးမှုကိုအာဏာပိုင်တွေမြင်တဲ့အခါဒေါ်အောင်ဆန်းစုကြည်တို့စီးမဲ့ရထားတွဲကိုဖြုတ်ထားခဲ့ပါတယ်။ဘူတာကြီးခရီးစဉ်မှာပဲအဖွဲ့ချုပ်ပါတီဝင်အများအပြားအဖမ်းခံခဲ့ရပါတယ်ဒီအထဲမှာမထေးလည်းအဖမ်းခံခဲ့ရပါတယ်ဒုတိယအကြိမ်မထေးအဖမ်းခံရတဲ့အကြောင်းမထေးနဲ့အမှုတွဲတူ မွန်ပြည်နယ်အဖွဲ့ချုပ်အမျိုးသမီးခေါင်းဆောင်ဒေါ်ရီရီဝင်းကအခုလိုပြောပြခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အခမ်းအနားပွဲရှိတိုင်းမကွေးတိုင်းတာဝန်ခံမတ်ထင်းနဲ့ကျမရင်းနှီးခဲ့ပါတယ်။2004ခုနှစ်မှာမတ်ထင်းနဲ့ကျမနိုင်ငံရေးကိစ္စတစ်ခုကြောင့်အဖမ်းခံခဲ့ရပါတယ်။အာဏာပိုင်တွေကကျမတို့ကို9/17/73နဲ့ရုံးတင်တရားစွဲဆိုခဲ့ပါတယ်။တင်ငန်းညိုးမျိုးနဲ့အဖွဲ့ချုပ်ရှေ့နေဦးတင်မြင့်ကိုစံရတို့နဲ့ကျမတို့ကအမှုတွဲပါ။စစ်ကြောရဲမှာမတ်ထင်းနှိပ်စက်ခံခဲ့ရပါတယ်။အိမ်သာဘေးကမ်းမှာမတ်ထင်းမျက်လုံးကိုအဝတ်နဲ့စီးထားပါတယ်။ထောက်လန်းရင်းကထိုင်ကုန်ပေါ်မှာမတ်ထင်းကတာမန်နလင်းခြင်င်းပတ်ပေါ်မှာထိုင်ခဲ့ရတာပါ။ကံကြောက်ရိုက်နဲ့ခံရတဲ့မတ်ထေးအန်ကျိတ်ခံပုံရပါတယ်။ရိုက်နဲ့တန်ကိုသာကျမကြားပြီးမတ်ထေးရဲ့ညင်းညူတန်ကိုကျမမကြားခဲ့ရပါဘူး။မတ်ထေးသားအကြီးကိုပါစစ်ကြောရေးစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ်။တပတ်အကြာမှာမတ်ထေးသားကြီးကိုမျက်လုံးကိုအဝတ်နဲ့စီးပြီးကားလမ်းဘေးတနေရာမှာချထားခဲ့ပါတယ်။နောက်မှကျမတို့သိခဲ့ရတာပါ။ဖမ်းတော့ကအိမ်တန်ရာရောက်ဖမ်းပြီးပြန်ပို့တော့မှလမ်းဘေးချထားခဲ့တာပါ။ကျမတို့ပြည်သူလူထုအတွက်ကာကွယ်ပေးမယ်ဥပဒေမှမရှိတာကိုစစ်အာဏာရှင်တွေရဲ့ရက်စက်မှုတွေကမတ်ထေးအသင်းနှလုံးတွေကိုခြေမှဖျက်ဆီးခဲ့ပါတယ်စစ်ကြောရေးမှာနှိပ်စက်ခံရတဲ့ဒဏ်ရာတွေကပားကိုပူပန်ရတဲ့မတ်ထေးရဲ့မိခင်စိတ်ကိုမဖုံးလွှမ်းနိုင်ခဲ့ပါဘူးတဲ့